ကမ္ဘာနိုင်ငံရဲ့ဒုတိယအစင်းရဲဆုံးဖြစ်တဲ့ရခိုင်ပြည်နယ်အကြောင်းအဖဗီဒီယာတွေစိတ်ဝင်စားနေကြပါတယ်။ဘင်္ဂလီအနွယ်ဝင်အများအပြားထွက်ခွာမှုနဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်ကိုလူသိများနေပါတယ်။တပြီးလုံးမှာစင်ရသာဥယျာဉ်၄၀ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းပြီးရခိုင်ပြည်နယ်မှာတော့ရှစ်ဆယ်ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။တပြီးလုံးမှာစင်ရ သားအတူရတဲ့ဒီနေ့ဝင်ဝင်ရဲ့တဝက်တောင်မရှိဘူးလို့သိရပါတယ်။ရခိုင်မှာလူဦးရေ3,000-3,000ရှိပါတယ်။အိမ်မေးချင်းဘင်္ဂလားဒေ့ဟာရခိုင်ပြည်တဲ့လေးစားသာကျယ်ဝန်းပြီမဲ့လူဦးရေက165,000ရှိပါတယ်။ရခိုင်ပြည်နယ်ကဥပဒေမဲ့ဝင်ရောက်မှုမွတ်စလင်မှဝေဖွားနှုတ်မြင်မှမှုလူငယ်တွေနိုင်ငံသားမှအလုပ်လုပ်မှုစတာတွေကြောင့်ရခိုင်ပြည်နယ်မှာဒေသခံဥယျာဉ်နည်းပါးနေပုံရပါတယ်။မွတ်စလင်ဥယျာဉ်30ရာခိုင်နှုန်းရှိတယ်လို့ဆိုပေမဲ့မောင်းတော်မှာတော့90ရာခိုင်နှုန်းကမွတ်စလင်ဖြစ်နေပါတယ်။ဒါကြောင့်စင်ရွန်ဘာကြီးပြိပက္ခပြင်းထန်တဲ့နေရာကိုဖွံ့ဖြိုးအောင်လုပ်ရမှာအခက်အခဲတွေအများကြီးရှိနိုင်ပါတယ်။
ရခိုင်ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရေရှည်ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။ဒီကိစ္စဟာတဖြည်းဖြည်းချင်းလှုပ်ယူရမှာဖြစ်လို့နှစ်ပေါင်းအတော်ကြာမှဖြေရှင်းနိုင်မယ့်သဘောရှိပါတယ်။လောလောဆယ်မှာတော့လူသားချင်းစာနာတဲ့ထောက်ပံ့ကူညီမှုပေးနိုင်ဖို့ကသာအရေးကြီးနေပုံရပါတယ်။ရခိုင်တိုင်းရင်းသားဟာရခိုင်ပြည်နယ်မှာလူနည်းစုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်စိတ်ဟာလည်းလူမျိုးရေးနဲ့ဘာသာရေးပြဿနာကိုတအုံနှွေးနှွေးဖြစ်စေပါတယ်။မွတ်စလင်နဲ့ရခိုင်လူအဖွဲ့အစည်းကြားမှာလူမှုရေးယဉ်ကျေးမှုနဲ့ဘာသာရေးကျင့်စဉ်ဓလေ့တွေကွဲပြားခြားနားတာကလည်းယဉ်ကျေးစိတ်ရေးကိုခက်ခဲစေပါတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာကုလသမဂ္ဂဟာမပါလို့မဖြစ်ပဲအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ယူဆကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတည်ငြိမ်နေတာမဟုတ်ပါဘူး။အစိုးရနဲ့လက်တွဲလုပ်သူကမွတ်စလင်နဲ့နိုင်ငံကရန်လုံနေသေးဖြစ်ပါလေအခြားခရင်တွေမှာအကြမ်းဖက်မှုမရှိသေးပေမဲ့ပြည်နယ်တစ်ခုလုံးကြီးလန့်စွာစားဖြစ်နေပါလေလူအဖွဲ့အစည်းအချင်းချင်းကွာဟမှုကြီးမားလာလေလေအားလုံးလက်ခံနိုင်မဲ့နိုင်ငံရေးအဖြေရှာနိုင်ဖို့ခက်ခဲလေလေဖြစ်လာတယ်လို့အာဏန်ကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်2012လူမျိုးရေးအထူးဂရုနောက်ပိုင်းယုံကြည်မှုတည်ဆောက်ရတာခက်ခဲလာတဲ့အတွက်ကုသန်းရောင်းဝယ်ရေးကျဆင်းလာပါတယ်ချုပ်ချေခံရတဲ့မွတ်စလင်စီးပွားရေးလုပ်ငန်းတွေများလေလေအစိုးရဝန်ထမ်းကိုလက်ထုံးမှုများလေလေဖြစ်ပါတယ်လုပ်ငန်းခံရမကောင်းလို့ရခိုင်ပြည်နယ်ကထွက်ခွာတဲ့အလုပ်သမားတွေလည်းများပြားလာပါတယ
်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာဒေသခံတွေအကျိုးအမြတ်ခံစားနိုင်အောင်လုပ်ဖို့အစိုးရကအာဏန်ကော်မရှင်ကအကြံပေးထားပါတယ်ကြောက်ပြူအထူးစီးပွားရေးဇုံရဲ့အကျိုးသက်ရောက်မှုအလုံးကိုလေ့လာပြီးပြည်နယ်စည်းဝါးရေးကဏ္ဍတွေခန်းစားရမယ့်ကောင်းကျိုးဆိုးပြစ်တွေကိုသုံးသပ်ဖို့ဗဟိုအစိုးရကိုတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မှာလိုအပ်တဲ့လူသားအင်အားကိုသိရှိနိုင်အောင်စစ်တမ်းကောက်ယူဖို့လည်းအကြံပေးထားပါတယ်။ကုန်းလန်းရေလန်းလျှက်စစ်ဓာတ်အားစတဲ့အခြေခံအဆောက်အုံတွေမှာပိုမိုရင်းနှီးမြှုပ်နှံဖို့နဲ့အသေးစားအလတ်စားစည်းဝါးရေးလုပ်ငန်းတွေဖွံ့ဖြိုးအောင်လှုံ့ဆော်ဖို့အစိုးရကိုတိုက်တွန်းထားပါတယ်။ကမီဆိုင်ပြိုးရေးလုပ်ငန်းမျိုးစဘာကောင်းမွန်ရေးနဲ့စက်မှုလေယာမှာလေသမားကိုပညာပေးရမယ်လို့ဆိုပါတယ
်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးမှာဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးကောင်းမွန်ဖို့အရေးကြီးပါတယ်အခြေခံအဆောက်အုံတည်ဆောက်ရေးကုန်သွယ်ရေးလူဝေမှုကြီးကြပ်ရေးဒုက္ခတွေနေရာချထားရေးလူကုန်ကူးမှုနဲ့မွေးရေးမောင်းကူးမှုတိုက်ဖျက်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနေဆက်လုံခြုံရေးစတာတွေဟာဘင်္ဂလားဒေ့ရှ်နဲ့လက်တွဲလုပ်ခံရမယ့်လုပ်ငန်းတွေဖြစ်ပါတယ်။ဒါပေမဲ့နေဆက်ရေးရမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာအမြင်ချင်းကွဲပြားပါတယ်။ဒါလို့အမြင်ချင်းအယူဆချင်းကွဲပြားခြားနားတာကိုတွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းသင့်တယ်လို့အာဏန်ကော်မရှင်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်နိုင်ဖို့အတွက်မောင်တော်စီးပွားရေးဇုံတည်ဆောက်ဖို့စီစဉ်နေကြောင်းစက်တင်ဘာ1ရက်နေ့ထုတ်မြန်မာတိုင်းမှာဖော်ပြပါတယ်။မောင်တော်မျိုးနဲ့ကရင်ချောင်းကမ်းပါဒေသကမြေဧကတရားမှာကုံသွယ်ရင်းနဲ့ကုံထုတ်လို့ရေးဇုံကိုအစိုးရနဲ့ပုဂ္ဂလိကတို့လက်တွဲတည်ဆောက်မယ်စီမံကိန်းဖြစ်ပါတယ်။ရေယာထုတ်ကုန်နဲ့ရေဆွဲပစ္စည်းကိုမောင်တော်ကတင်ပို့တာရှိခဲ့ပြီးမဲ့ပ ဘင်္ဂလားဒေ့ရှ်ကတင်သွင်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မောင်တော်စီဝေးဇုံဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုတိုက်တာမြဲပဒဇင်ဖြစ်လာမယ်လို့ညွှန်လင်းရပါတယ်ခင်ဗျာ။